စ်တပ်နဲ့တိုက်ပွဲတွေဖြစ်နေတဲ့ကချင်ပြည်နယ်တနိုင်းမြို့ရဲ့လီလိုလမ်းမပေါ်ကရှဒူးဆွေကျေးရွာအနီးမှာရှိတဲ့ရွှေတူးဖော်ရဲ့လုပ်ငန်းတွေအလုံးအောက်တိုဘာလ15ရက်နေ့နောက်ဆုံးထားပြီးတော့ထွက်ခွာပေးသွားကြဖို့ကချင်လက်နက်ကိုင်တပ် KIA တပ်မဟာနှစ်ကတတိပေးလိုက်ပါတယ်။ KIA ရဲ့ပြန်ကြားရေးတာဝန်ခံဘက်ကတော့ဗဟိုအစ်အနေနဲ့ဒါကိုထုတ်ပြန်တာမဟုတ်ဘဲနဲ့အောက်ခြေပိုင်းအုပ်ချုပ်ရေးကနေထုတ်ပြန်တာဖြစ်ကြောင်းပြောပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုအောင်မြတ်သူပြောပြပေးပါရှင်။
တနိုင်းမြို့နယ်စဒူးစစ်ကျေးရွာနာကရွှေတူးဖော်ရေးလုပ်ငန်းတွေကနေပြည်သူစစ်တပ်ဖွဲ့တွေကအကျိုးအမြတ်ရယူနေပြီးတိုက်ရင်အားလည်းတိုးချဲ့လာတဲ့အတွက်ရွှေတူးဖော်နေတဲ့သူတွေကိုအောက်တိုဘာလ15ရက်နောက်ဆုံးထားပြီးထွက်ခွာပေးဖို့ KIA ဘက်ကအတိပေးလိုက်တာပါ KIA KIO ဘက်ကဘူအဆင်းအနေနဲ့ဒါကိုအတိပေးညာတာချင်းမရှိကြောင်းပြန်ကြားရေးတောင်းခံဘူမူလီနော်ဘူက VOA ကိုပြောပါတယ်ဒါပေမဲ့တနိုင်းဒေသမှာရှိနေတဲ့အောက်ခြေပိုင်း KIA တာဝန်ရှိသူတွေကညွှန်ကြားထားတဲ့ဆိုတာကတော့ဟုတ်မှန်ကြောင်းသူကအခုလိုဖြေကြားခဲ့တာပါ
အဲ့တော့ကျွန်တော်ကအားလာလို့ဒီပေါ့ဒီဟိုတော့ခုမှပါပေါ့နော်ဒါမဲ့ဟိုဒေတာအုပ်စုရေးဆိုင်ရာတွေပေါ့ကျွန်တော်ဘခုအစီအငါနဲ့ပြောထားတာမဟုတ်ဘူးလို့ပြောချင်တာပ
ါဒီလောက်ကတည်းကနှစ်တိုင်းရွှေတူဖို့တွေရှိနေပြီးအများစုကတော့တနင်္လာပိုင်းတူဖို့တပ်တွေများတယ်လို့သူကပြောပါတယ်စတူးစစ်ကျေးရွာနာကရွှေမော်တွေမှာလောက်ကနေကြသူတွေကိုအော်တိုဘားလ15ရက်နောက်ဆုံးထားပြီးထွက်ခွာပေးဖို့အဲ့ဒီတော့ကိုကုတ်ကဲနေတဲ့ KIA တာဝန်ရှိသူကအတိပေးတာကြောင့်ဒေသအခြေစိုက်ကချင်အွန်လိုင်းသတင်းဌာနတို့ကလည်းရေးသားကြပါတယ်။စတူးစွတ်ကျေးရွာအခြေစိုက်ခလာယာနှစ်ကုကွန်လောက်အောက်ကပြည်သူစစ်တပ်ဖွဲ့တွေဟာအဲ့ဒီဒေသမှာလှုပ်ရှားမှုရှိနေပြီးဒေသခံတွေကိုလည်းငွေကြေးကောက်ခံမှုတွေလုပ်နေတဲ့အတွက်အခုလိုအသိပေးလိုက်ရတာလို့ရေးသားကြပါတယ်။ဒါပေမဲ့ပြည်သူစစ်တပ်ဖွဲ့တွေနဲ့ KIA နှစ်ဖက်တိုက်ပွဲတွေဖြစ်လာနိုင်တယ်လို့လည်းခန့်မှန်းနေကြပါတယ်။ဘုံမူကြီးတော်ဘူးကတော့တနိုင်းမျိုးနယ်မှာစစ်တပ်နဲ့ပဲတိုက်ပွဲဖြစ်နေတာလို့ရှိကြောင်းပြောပါတယ်
။ဒီဒီလိုလမ်းမှာတစ်ချောင်းပေါ့ပေါ့နော်။ဒီကောင်ကြီးတက်ကလူကြီးယူနေတဲ့တပ်ဖွဲ့ကြီးနဲ့ကျွန်တော်တို့ကြီးသူကြီးဆက်တပ်ဖွဲ့ကြီးဖြစ်တယ်။နောက်ပြီးတော့မိုင်းခွဲကြီးမှဂျားတက်မှဆက်တပ်ဖွဲ့ကြီးဖြစ်တယ်အားသာပဲရှိပါတယ်။ဒီလိုဖြစ်တဲ့အထူးကျွန်တော်တို့တွေ့တာရောကျွန်တော်ရှိပါဦး
။စစ်တပ်ကြီးရောကရွှေလုတ်ကတ်တွေကိုပြည်သူစစ်အဖွဲ့တွေကရောင်းချပြီးအခွန်ကောက်တာမူရစ်စေဝါရောင်းဝယ်တာနဲ့ဝင်ငွေရှာနေကြကြောင်းရွှေတူပေါ်နေတဲ့လုပ်ငန်းရှင်တို့က VOA ကိုပြောပါတယ်။ KIA ဘက်ကအသိပေးရတဲ့အတိုင်းနှစ်ဖက်နှိမ့်နိုင်လို့အဆင်မပြေရင်တော့ကြည့်ကြည့်မှုရှိလာနိုင်တယ်လို့သူကခန့်မှန်းထားတာပါ။အ
ဲကျေရေကမ္ဘာမြေတိုင်းပြည်ရဲ့နေရာဖြစ်တဲ့နေရာကဒီပြည်သူစစ်တွေအဝင်ဆက်လာတာတို့တွေ့လာနေတဲ့ကြားကလေးတို့အမှလမ်းကြောင်းကတော့ကြည့်လို့ခရတော့ဒီကအတွက်နေဒီသူတွေလုံးလုံးကိုဆက်လိုက်တယ်ဆိုပြီးတော့အမှလည်းနေပြီးမှမရှိလာနိုင်တဲ့ကြိုးရတယ်ပေါ့။အရင်ကတော့ယူကနာကုမ္ပဏီကသဘောပြန်ပြန်ရှိတော့ကြတယ်။ဘောကျေရကဒီယူကနာဆက်ကြုံလို့ဆက်နေတဲ့လူတွေလာပေါ့။အဲ့နောက်ပိုင်းမှာကျတော့ဒီသူစီကအဲ့နေရာရောင်းပေးမှဒီဆုံးခိုင်းတာပေါ့အဓိကတော့မဟုတ်ဘူးအဲ့မှာတော့အဓိကတော့ဒီသူစီရဲ့အဓိကဖြစ်တယ်သူတို့ရဲ့ဒီသူစီရဲ့ဝင်နေပေါ့
စတူစကြီးရောင်းမှအခြေဆိုင်တဲ့ခလာယာနှစ်ကိုခွန်တက်ရင်ကနေတနိုင်းဘက်ကိုထွက်ခွာလာတဲ့စစ်ရင်တန်းကို KIA တက်ရင်၁၄ကအောက်တိုဘာ၄ရက်နေ့မှာဂျာပြတ်တိုက်ခတ်ခဲ့ပါတယ်စတင်မှာအစောပိုင်းကစလို့လီဒိုလမ်းမရဲ့မြစ်ကြီးနားတနိုင်းလမ်းပိုင်းပေါ်မှာစစ်တပ်နဲ့ KIA တက်တွေတိုက်ပွဲပြင်းထန်လာပြီးအောက်တိုဘာလ၁၇ရက်မှာလည်းလဝါနဲ့ဒိုမန်ကြီးရွာနာမှာနှစ်ဖက်တိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။ဒီလိုလမ်းမပေါ်ကတိုက်ပွဲဖြစ်နေတဲ့ကြီးရွာတချို့ကဒေသခံတွေကတော့ဘေးလွတ်ရာကိုတိမ်းရှောင်နေကြပြီးတိုက်ပွဲတွေပိုပြီးတော့ပြင်းထန်လာမှာကိုလည်းစိုးရိမ်နေကြတယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ။